မြန်မာနိုင်ငံမှာနိုင်ငံသားဖြစ်ခွင့်နိုင်ငံသားဖြစ်ကြောင်းနဲ့နိုင်ငံတွင်မွေးဖွားသူဖြစ်ကြောင်းစတဲ့ထောက်ထားတွေနဲ့ပတ်သက်လို့အများစုကရေးရရရမသိဘဲဖြစ်နေတဲ့အချိန်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကရိုဟင်ဂျာဒုက္ခသည်တွေအတွက်မြန်မာအစိုးရက NPC လို့ခေါ်တဲ့ကတ်တွေထုတ်ပေးစီစစ်ပြီးတဲ့အခါကျရင် NID ကတ်တွေထုတ်ပေးမယ်လို့သဘောတူလိုက်ပြီးဖြစ်တဲ့အကြောင်းပြောပါရယ်မနေ့ဗုဒ္ဓဦးနေ့က VOA ဘင်္ဂလားဒေ့ရှ်ဌာနကဆက်သွယ်မေးမြန်းချိန်မှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကအခုလိုပြောသွားတာပါ
Myanmar agreed to take those dislocated people from Myanmar, I mean Rohingya, back to their country. And they agreed that they will issue NVC, National Verification Card, to all, to each of these Myanmar people. Those who would be verified by them. They had verified them and they will issue a National ID card.
ဒီမှာဆိုရင်နေရာစွန့်ခွာထွက်ပြေးရသူရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံဖို့သဘောတူသလိုပြန်လာသူအလုံးကိုလည်း MVC ကပ်ပြားထုတ်ပေးမှာဖြစ်ပါတယ်။အဲဒီနောက်စီစစ်မှုတွေပြုလုပ်ပြီးအမျိုးသားမှတ်ပုံနဲ့ National ID card ထုတ်ပေးမှာဖြစ်ပါတယ
်။ဒီကိစ္စနဲ့ပတ်သက်ပြီးရှင်းလင်းပြောပြဖို့အမေရိကန်နိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်လင်းကိုကိုရဲမင်းထွန်းကဆက်သွယ်မေးမြန်းကြည့်တာမှာတော့သံအမတ်ကြီးကအခုလိုပြောပြပါတယ
်။ကျွန်တော်သိသလောက်တော့ပြောပြမယ်။အဲ့ဒီပြောပြတဲ့အချက်လက်ကလည်းကျွန်တော်တို့ရဲ့အကူရသမဲကကိုလာရောက်တဲ့မြန်မာကိုယ်စားလှယ်အဖွဲ့အခေါင်းဆောင်ပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေပြောထားတဲ့အချက်လက်တွေရဲ့နောက်ပြီးတော့ကျွန်တော်စီမှာကျွန်တော်ရဲ့မိတ်ဆွေတွေကနေပြီးတော့ရရှိထားတဲ့အချက်လက်တွေကိုကျွန်တော်ပြောပြပြရစီပြည်ထောင်စုဝန်ကြီးပြောထားတဲ့အခါတိုင်းမှာတော့သူတို့ကိုတစ်ဖက်နိုင်ငံကိုရောက်သွားတဲ့လူတွေအနေနဲ့မြန်မာနိုင်ငံကိုပြန်လာတဲ့အခါကျရင်တည်တည်ကံကပ်ပြ identification card တစ်ခုကိုသူတို့ထုတ်ပေးမယ်အဲ့ဒီ identification card ဆိုတဲ့ဟာကလည်းပါလဲဆိုတော့ national verification နိုင်ငံသားစစ်စစ်ကပ်ပြထုတ်ပေးနိုင်မှုအတွက်ကိုစတဲ့ဖြစ်စဉ်တစ်ခုပေါ့အဲ့ဒီဟာကိုလည်းကျွန်တော်သိရပါတယ
်ပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေပြောတဲ့အထက်မှာပဲခင်ဗျာဒီ NVC ကပ်ပြဆိုတာပါပါတယ်ခင်ဗျာအဲ့ဒီ NVC ကပ်ပြကခုနတမကြီးပြောတဲ့သက်တည်ခံကပ်ပြ ID နဲ့များတူပါသလား
မတူပါဘူးတက်တေကံကပ်ပြားကတော့ရရောက်ချင်းလူတွေကိုတက်တေကံအနေနဲ့ကျွန်တော်တို့ထုတ်ပေးတဲ့ကပ်ပြားဖြစ်ပါတယ်အဲဒီကပ်ပြားကတစ်ဆင့် National Verification Card ဆိုတဲ့နိုင်ငံသားစစ်ဆေးရေးကပ်ပြားကိုထုတ်ပေးမဲ့အဆင့်ကိုရောက်မှာဖြစ်ပါတယ်ကျွန်တော်သိရတဲ့လောက်ကတော
့ဟုတ်ကဲ့ခင်ဗျဒီ NVC ကမှတစ်ဆင့်ကျွန်တော်တို့ Verification ထပ်လုပ်ပြီးတော့နိုင်ငံသားဥပဒေနဲ့ကိုက်ညီတဲ့ဆိုရင်ခုနပြောတဲ့ဒီနိုင်ငံသားစစ်ဆေးရေးကပ်ပြားကိုထုတ်ပေးမှာပေါ့ခင်ဗျ
ဟုတ်ပါတယ်နောက်တစ်ခုကတော့အဲဒီတစ်ဖက်နိုင်ငံကိုရောက်ထားတဲ့လူတွေထဲမှာအရင်တော့အမျိုးသားမှတ်ဖို့နဲ့ကပ်ပြားတွေရှိထားတဲ့လူတွေဆိုလို့ရှိရင်တော့သူတို့မြန်မာပြည်ကိုရောက်လာတဲ့ခါကျရင်အမျိုးသားမှတ်ဖို့နဲ့ရှိထားတဲ့လူတွေကိုတော့ MVC ကပ်ပြားကိုနိုင်ငံသားစစ်ဆေးရေးကပ်ပြားကိုတခါတည်းထုတ်ပေးမယ်လို့သိရပါတယ်ခင်ဗျားတို့သိရတဲ့ MVC ကတင်နဲ့မတူပါဘူး
ဆိုပထမအဦးဆုံးကျွန်တော်တို့ထုတ်ပေးမယ်ကျွန်တော်တို့ဒီတက်တေကန်ကတ်ဆိုတာကတော့ဟိုပြန်လာတဲ့သူမြေသူဘုံမဆိုထုတ်ပေးမယ်သဘောပေါ့ခင်ဗျာ
ကျွန်တော်သိရလောက်တာဟုတ်ပါတယ
်ပြီးတော့မှကျွန်တော်တို့နောက်တစ်ဆင့်ကကျွန်တော်တို့ MVC တစ်ဆင့်သွားပြီးမယ
်ဟုတ်ပါတယ်
ပြီးတော့မှနောက်တစ်ဆင့်မှ
MVC ကပ်ပြားဆိုတာထုတ်ပေးလိုက်ခြင်းအပြင်သူတို့ဆိုလို့ရှိရင်ဒီအဲ့ဒီမှာနေထိုင်ခွင့်ရသွားမယ်နောက်ပြီးတော့ပညာသင်ခွင့်ဆေးဝါးကုသခွင့်နဲ့တနည်းအားနဲ့တနည်းအားကိုလွတ်လပ်စွာသွားခွာခွင့်နေပါလေရမှာဖြစ်ပါတယ်
တခုပါတမကျဒီအခုဒီဟာကလေအခုဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးကဒါကသူပြန်ရောက်တဲ့အခါကျမှသူပြောတာပေါ့နော်ဒီ
ဟုတ်ကဲ့
ဒီနယူးယောက်မှာတော့လည်းသူမပြောခဲ့ဘူးပေါ့ဒါကရောက်မှသူပြောတာဆိုတော့ဒီဟာတခုကကျွန်တော်တို့ကိုနည်းနည်းအသိအစမ်းလိုများဖြစ်နေသလားခင်ဗျာဒါမှမဟုတ်ရင်ဒါကတကယ်တကယ်ကြတော့ငကိုတဲကပဲဒီဟာကပြောထားပြီးသားဆိုထားပြီးသားဖြစ်သလားခင်ဗျာ
ကျွန်တော်အသိအစမ်းလိုတော့မထင်ပါဘူးအဲ့ဒီကိစ္စကိုကျွန်တော်တို့ဩဂုတ်လအတွင်းကလေးကနေပြီးတော့နိုင်ငံရေးဝန်ကြီးဌာနအမြန်အတွင်းဝင်နေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့စခန်းတွေကိုသွားခဲ့စဉ်တော့ရှင်းပြထားပြီလို့သိရပါတယ
်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဝင်ကြီးဦးကျော်တင်ဆွေပြောပြခဲ့တာကတော့
We are willing to repatriate them in accordance with the bilateral agreement signed between Myanmar and Bangladesh The agreement calls for the issuance of identity cards to returnees those who qualify
မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားလက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်နယ်မှာနေရစွန့်ခွာသွားသူများပြန်လည်လက်ခံရေးအစီအစဉ်နှစ်နိုင်ငံသဘောတူညီချက်နဲ့အညီ၎င်းတို့ကိုပြန်လည်လွှဲပြောင်းပေးစေလိုပါတယ် ပြန်လည်ဝင်ရောက်လာသူတွေကိုစစ်ဆေးခံကပ်ပြားထုတ်ပေးဖို့အတွက်သဘောတူညီချက်မှာဖော်ပြထားပါတယ်ကျွန်တော်တို့ရဲ့နိုင်ငံသားဥပဒေနဲ့ကိုက်ညီတဲ့သူတွေကိုနိုင်ငံသားစစ်ဆေးရေးကပ်ပြားတွေထုတ်ပေးမှာဖြစ်ပါတယ်ကျန်တဲ့သူတွေကိုတော့ NVC ကပ်ပြားတွေထုတ်ပေးမှာဖြစ်ပါတယ်ကပ်ပြားများဟာအမေရိကန်နိုင်ငံမှာအခြေချရန်ဝင်ရောက်လာသူများရှောက်ထားတဲ့ Green Card နဲ့ဆင်တူပါတယ်
ပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေကကုလသမဂ္ဂထွေထွေညီလာခံမှာပြောကြားခဲ့တာဖြစ်ပါတယ်ရှင်